မြမအရင်နဲ့ပတ်သက်ပြီးပိုပြီးထျောက်တဲ့ဆုံးဖြတ်ချက်တွေချဖို့လိုအပ်နေလို့ဒါဟာအာဆီယံအတွက်လမ်းဆောင်လမ်းကွာကိုရောက်နေတဲ့အခြေအနေလို့အင်ဒိုနီးရှားနိုင်ငံရဲ့အကြီးအကဲဝန်ကြီးတဦးကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးစည်းအဝေးပထမနေ့မှာသတိပေးလိုက်ပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဟာပုံမပြင်းထန်လာနေလို့ဒီအတွက်ထျောက်တဲ့ဆုံးဖြတ်ချက်တွေချဖို့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးတရားဥပဒေနဲ့လုံခြုံရေးဆိုင်ရာညှိနှိုင်းရေးဝန်ကြီးမာဖူတ် MD ကအင်ကာနီမှာပြောဆိုတာဖြစ်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဖလော်ရက်စ်ကျွန်းမှာမေလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပနေပါတယ်။အင်ဂါနီကဆွေးနွေးပွဲတွေမှာဝန်ကြီးတွေဟာတနင်္ဂနွေနေ့ကအာဆီယံရင်တန်းတိုက်ခိုက်ခံရမှုအပါအဝင်မြန်မာရေးအဓိကဆွေးနွေးခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကလည်းပြောပါတယ်။ဒါပေမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့အစည်းအဝေးပွဲမှာမြန်မာကိုစားပြုအနေနဲ့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်နှစ်ဖက်စလုံးကိုဖိတ်ကြားတာမရှိဘဲအလွတ်ထားထားပါတယ်။မြန်မာအချက်တဲကိုဖြည့်ရှင်းနိုင်ဖို့အာဆီယံအဖွဲ့ရဲ့ဆောင်ရွက်ချက်တွေကအရာမတင်ဘူးလို့ဝေဖန်ခံရတဲ့အချိန်မှာပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေမြင့်လာနေတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်ဆီယနာသိမ်းဆန့်ကျင်တဲ့အင်အားစုတွေနဲ့တိုက်ပွဲတွေကပြင်းထန်နေပါတယ်။အာဆီယံထိပ်သီးစည်းဝေးမတိုင်မီရက်ပိုင်းလိုမှာပဲအာဆီယံရင်တန်းတိုက်ခိုက်ခံရမှုလည်းဖြစ်ခဲ့ပါတယ်။အာဆီယံလူသားချင်းစာနာမှုဆန္ဒအကူအညီပေးရေးရုံးရဲ့ညှိနှိုင်းမှုနဲ့အာဆီယံတန်တမန်တွေပါဝင်တဲ့ရင်တန်းဟာစီဆိုင်မြို့နယ်တဲကပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရုံးမှာစစ်ဆောင်တွေကိုတွဲဆုံဖို့အသွာသူတို့ရဲ့ရင်တန်းပြစ်ခတ်တာခံခဲ့ရပြီးနောက်ပိုင်းအာဆီယံဝန်ကြီးတွေကအခုလိုသတိပေးလိုက်တာဖြစ်ပါတယ်ရှင်။